ရခိုင်နဲ့ချင်းပြည်နယ်တွေမှာပြစ်ခတ်ရက်စဲပြီးစစ်စင်ရေးတွေကိုလည်းရပ်ဖို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စတာဘက်လကတမတော်ကိုတောင်းဆိုလိုက်ပါတယ
် call on the Tamadaw to extend the ceasefire already in place elsewhere in the country to Rakhine and Chin states and to cease immediately
မြန်မာနိုင်ငံတခြားဒေသတွေမှာပြစ်ခတ်ရက်စဲထားသလိုပဲရခိုင်နဲ့ချင်းပြည်နယ်တွေမှာလည်းအလားတူအပြစ်ရက်စဲပြီးနိုင်ငံရှင်းလင်းတဲ့စစ်စင်ရေးတွေရပ်ဆိုင်ဖို့တမတော်ကိုကျွန်မတောင်းဆိုပါတယ်လို့ဒီကနေ့ဂျနီဗာမှာလုပ်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီ24ချိန်မြောက်အစည်းအဝေးအတွင်းမဟာမင်းကြီးမစ္စတာဘက်စ်လကပြောသွားခဲ့တာပါတက္ကသိုလ်လုံးမှာအပြစ်ရက်စဲဖို့ကုလသမဂ္ဂတွေ့ရမှုချုပ်ကတောင်းဆိုထားတာကိုမြန်မာနိုင်ငံအနေနဲ့လေးစားလိုက်နာဖို့လဲမစ္စတာဘက်စ်လကပန်ကြားသွားပါတယ်ရိုဟင်ဂျာမွတ်စလင်တွေအရင်ကနေသွားခဲ့တဲ့ဘူဒီရောင်မြို့နယ်အတွင်းကကြေးရွာတွေကိုပြီးခဲ့တဲ့လမှာတပ်မတော်ကမီးရှို့ခဲ့တယ်ဆိုတဲ့သတင်းတွေထွက်ခဲ့တာကိုမစ္စတာဘက်စ်လကထောက်ပြခဲ့ပြီးအဲ့ဒီနေရာတွေမှာ2019ခုနှစ်ကဖြစ်ခဲ့တာတွေရဲ့အထောက်အထားတွေအဖြစ်သတ်မှတ်ထားတာလို့ပြောသွားပါတယ်လူမျိုးရောတပ်ဖြတ်မှုကျူးလွန်နေဆိုတဲ့စွဲချက်တွေနဲ့ဆက်ဆက်တဲ့အထောက်အထားတွေကိုဖျက်ဆီးတာမျိုးကနေတားဆီးဖို့လွန်ခဲ့တဲ့9လကပဲနိုင်ငံတကာတရားခုံရုံး ICJ ကဆုံးဖြတ်ချက်ချထားတာကိုထည့်ပြောသွားပြီးစစ်စင်ရေးတွေချက်ချင်းရပ်ဆိုင်ပြီးအဲ့ဒီဒေတာတွေမှာကြံနေသေးတဲ့အထောက်အထားတွေကိုထိမ့်သိမ့်ဖို့စိတ်ကိုအရေးကြီးတယ်လို့ပြောသွားပါတယ်ဂျနီဗာအခြေစိုက်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တန်မတ်ကြီးဦးကျော်မိုးထွန်းကတော့မစ္စဘက်ချလရဲ့တောင်းဆိုမှုအပေါ်မှာဘက်ချလရဲ့တောင်းဆိုချက်ကိုတိုက်ရိုက်တုံ့ပြန်မသွားဘဲရခိုင်ပြည်နယ်ဘက်မှာအစိုးရကလှုပ်ဆောင်နေတာတွေကိုပဲအလေးထားပြောသွားခဲ့ပါတယ်ရိုဟင်ဂျာလို့ခေါ်ဆိုတာကိုမြမအစိုးရကလက်ခံမထားတာနဲ့အမျှပန်အမတ်ကြီးဦးကျော်မိုးထွန်းကလည်းအိုးအိမ်စွတ်ထွက်ပြေးသွားသူတွေလို့ပဲရည်ညွှန်းပြီးအဲ့ဒီလူတွေကိုပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူညီချက်အတိုင်းဆက်လက်လှုပ်ဆောင်နေတယ်လို့ပြောသွားပါတယ်ရှင်